ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကကျူးလွန်နေတဲ့ချိုးဖောက်မှုတွေဟာလူမျိုးစုအလိုက်ရှင်လင်းတုတ်တင်မှုဖြစ်တဲ့ဘာသာရေးအရာရှင်လင်းတုတ်တင်မှုဖြစ်တဲ့ဆိုရဲဆွဆွဲပြောဆိုမှုတွေမှာအတုံးအနုံမမာမိစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပြန်လည်တုံ့တက်နေကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုက VOA ကိုပြောပါရယ်ဝန်ကြီးပိုပီယိုကိုနိုင်ငံခြားရေးဌာနမှာ VOA သတင်းထောက်နစ်ချင်းကပြီးခဲ့တဲ့သတင်းမှအတွင်တွေ့ဆုံမေးမြန်းထားတာကိုကုစောဝင်းလိုင်ကတင်ပြပေးပါမယ်ရှင
်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာသမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာပြီးခဲ့တဲ့သတင်းပတ်ကပြုလုပ်ခဲ့တဲ့ထိပ်သီးဆေးဝယ်ကိစ္စအပါအဝင်မြန်မာနိုင်ငံကရိုဟင်ဂျာအရေးတရုတ်နိုင်ငံကဘာသာရေးလွတ်လပ်ခွင့်စတဲ့အကြောင်းအရာအတော်များများကိုနိုင်ငံခြားရေးဌာနဆိုင်ရာ VOA သတင်းတောက်နီကီချင်းနဲ့တွေ့ဆုံမေးမြန်းစဉ်အကြေတဝင့်အရှင်းလင်းပြောကြားခဲ့တာပါအဲ့ဒီတွေ့ဆုံမှုတွေကအစိတ်ပိုင်းတချို့ကိုအခုတင်ပြပေးမှာဖြစ်ပါတယ
် Under ethnic cleansing against the Rohingya Muslimswith the buddhists being the majority
ဘုဒ္ဓဘာသာဝင်အများစုရှိတဲ့မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုအလိုက်ရှင်းလင်းတုတ်တင်မှုတွေပြုလုပ်နေရဆိုတဲ့ကိစ္စနဲ့ပတ်သက်လို့တချို့ကဒါဟာဘာသာရေးအရတုတ်တင်ရှင်းလင်းမှုပုံစံမျိုးပြောဆိုနေရတယ်ရှိပါတယ်။တစ်ချိန်တည်းမှာပဲလူတက်တယ်ဆိုတာတခြားဘာသာတရားတွေလိုပဲဘုဒ္ဓဘာသာဝင်တွေအတွက်ဆိုးရွားတဲ့လုပ်ရပါ။ရိုဟင်ဂျာပြည်ပခါဟာဘာသာရေးအရရှင်းလင်းတုတ်တင်မှုလို့ဝန်ကြီးအနေနဲ့သတ်မှတ်ပါမလား။
Well, the State Department made a decision at the end of last year to make the important statement.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်လို့အရေးကြီးတဲ့ညင်ညာချက်တရထုတ်ပြန်ဖို့နိုင်ငံသားရေးဌာနအနေနဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဆုံးဖြတ်ချက်တရချခဲ့ပါတယ်။ဒါဟာဘာသာရေးနဲ့ဆက်နွယ်မှုရှိနေတယ်ဆိုတာလည်းကျွန်တော်တို့သိထားပါတယ်။ဒီကိစ္စမှာအတုံးအနှုံးကိုကျွန်တော်တို့အင်မတန်သတိထားရပါတယ်။ဒါကိုဆက်ပြီးသုံးသပ်သွားပါမယ်။ဘာသာရေးလွတ်လပ်ခွင့်ဆိုတာဟာနိုင်ငံသားရေးဌာနလုပ်ငန်းတွေရဲ့အချက်အခြာကိစ္စဖြစ်ပါတယ်။ကျွန်တော်တို့လုပ်သမျှလုပ်ငန်းအားလုံးအတွက်လည်းဒီကိစ္စကိုဦးစားပေးဆောင်ရွက်ပါတယ်။ဒါကြောင့်အာရှတိုက်အတွင်းမှာဖြစ်တဲ့ကိစ္စတွေဟာလည်းချွင်းချက်အဖြစ်ရှိမနေပါဘူး
။ Would you consider a comprehensive arms embargo and more targeted financial
sanctions? မနက်ကပေါ်လက်နက်တင်ပို့ခွင့်ပိတ်ပင်သားမြစ်တဲ့အရေးယူမှုမျိုးနောက်ပြီးတော့ရိုဟင်ဂျာအရေးကိစ္စမှာပါဝင်ပတ်သက်နေတဲ့သဘောထားပြင်းထန်တဲ့မြန်မာစစ်ကောင်ဆောင်တွေအတွက်ဗဏ္ဍာရေးအရာပြစ်မှတ်ထားအရေးယူတာမျိုးချမှတ်ဖို့အစီအစဉ်ရှိပါသလား။
I don't want to get out ahead of the president on this, but you should know we take these issues incredibly seriously, and your viewers should know that as well.
ဒီကိစ္စမှာသမရရှိကကြုံပြီးကျွန်တော်ကြုံမပြောချင်ပါဘူး။ဒါပေမဲ့ဒီကိစ္စကိုကျွန်တော်တို့အနေနဲ့အင်မတန်အလေးထားဆောင်ရွက်နေတယ်ဆိုတာကိုသိစေချင်ပါတယ်။လက်ရှိအစိုးရကလုပ်နိုင်တဲ့ကိစ္စအများအပြားကိုထည့်သွင်းစဉ်းစားနေပါတယ်။မြန်မာဘက်ကဒီကိစ္စမှာလမ်းကြောင်းပြောင်းဆောင်ရွက်တာကိုကျွန်တော်တို့မြင်တွေ့လိုပါတယ်။အဲ့ဒီလိုလမ်းကြောင်းပြောင်းတဲ့ပုံစံအခုအချိန်ထိတော့မတွေ့ရသေးပါဘူး။နောက်ပြီးတော့အခုလုပ်နေတာတွေဟာလက်ခံလို့မရဘူးဆိုတာကိုအားလုံးနားလည်သဘောပေါက်စေလို့ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဒီကိစ္စအတွက်လုပ်နိုင်တဲ့နည်းလမ်းတွေအများအပြားကိုစဉ်းစားလှုပ်ဆောင်နေတယ်ဆိုတာသိစေချင်ပါတယ
်။ In China, the State Department's International Religious Freedom Report documented
American နိုင်ငံခြားရေးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာတရုတ်အစိုးရကဝီဂါမွတ်စလင်တွေနဲ့တိဘက်ဗုဒ္ဓဘာသာဝင်တွေအပေါ်ဖိနှိပ်ချုပ်ချယ်တဲ့အကြောင်းဖော်ပြထားပါတယ်။ပထမဆုံးအနေနဲ့အဲ့ဒီထဲကချို့ဟာခွဲထွက်ရေးသမားတွေဖြစ်တဲ့ဆိုတဲ့တရုတ်အစိုးရရဲ့ပြောဆိုချက်တွေကိုဝန်ကြီးအနေနဲ့ဘယ်လိုတုံ့ပြန်လုပ်ပါသလဲ။ဒုတိယချက်အနေနဲ့အဲ့ဒီလိုဖိနှိပ်ချုပ်ချယ်မှုတွေမှာပါဝင်ပတ်သက်နေတဲ့တရုတ်အရာရှိတွေအပေါ်ခီးသွားလာခွင့်ပိတ်ပင်တာအမေရိကန်မှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုဗန်ဒါရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးထိန်းချုပ်တာမျိုးတွေလှုပ်ဆောင်ဖို့အစီအစဉ်ရှိပါသလား
။ So the State Department has made clear thatwith respect to this issue we think they're on the wrong side of religious freedom
ဒီအစိုးရဟာဒီကိစ္စမှာမှားယွင်းတဲ့ဘက်မှာရှိနေတယ်လို့ကျွန်တော်တို့ထင်ပါတယ်ဘာသာရေးလွတ်လပ်ခွင့်ဖိနှိပ်ချုပ်ချယ်မှုနဲ့ဆက်နွယ်တဲ့နိုင်ငံဖြစ်တာကြောင့်ကျွန်တော်တို့စိုးရိမ်နေတဲ့နိုင်ငံဖြစ်တယ်ဆိုတာကိုနိုင်ငံရေးဌာနကရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဟာစိုးရိမ်ရတဲ့အခြေအနေကိုရောက်နေတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်တစ်ဖက်မှာလည်းအမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံအပါအဝင်နိုင်ငံအတော်များများနဲ့စီးပွားရေးစီးရေးနိုင်ငံရေးအပါအဝင်အကြောင်းအရာအတော်များများအတွက်ကြေကြေပြန့်ပြန့်နဲ့နဲ့ရှုပ်ထွေးတဲ့ဆက်ဆံရေးတွေရှိနေတာပါအမေရိကန်ပြည်ထောင်စုအနေနဲ့ဘာသာရေးလွတ်လပ်ခွင့်လိုအခြေခံကျတဲ့လူ့ခွင့်ရေးကိစ္စကိုကျွန်တော်တို့ထိတွေ့ဆက်ဆံတဲ့နိုင်ငံတိုင်းနဲ့ဆွေးနွေးတဲ့အခါထက်သွင်းဆွေးနွေးတယ်ဆိုတာကိုခင်ဗျားတို့ပြည်သက်တွေအားလုံးသိစေချင်ပါတယ်ဒါကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုက VOA သတင်းတောက်နီကီချင်းနဲ့တွေ့ဆုံမေးမြန်းစဉ်ဖြေကြားသွားခဲ့တာတွေပါဝန်ကြီးပွန်ပေယိုဟာကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကိစ္စတွေအတွက်အမေရိကန်နိုင်ငံသားရေးဌာနရဲ့လှုပ်ဆောင်မှုတွေကိုပထမဆုံးအကြိမ်ဖြစ် VOA အတံလွင့်ဌာနနဲ့တွေ့ဆုံပြီးရှင်းပြခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်